ယခိုင်ပြည်နယ်အတွင်းအကျဆက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းကစစ်ဘေးရှောင်ဒုက္ခတွေတထောင်နီးပါမောင်နှောနဲ့ရစ်တက်တောင်မှရှိတဲ့အလိုတော်ပြည့်ခုံးတော်ကြီးအကြောင်းမှခိုလုံနေကြရတယ်လို့ဒုက္ခတွေဥယျာဉ်တွေကလည်းဆက်ပြီးတိုးလာနေစေဖြစ်ပါတယ်။ယခိုင်စစ်ဘေးရှောင်တွေကိုအကူအညီပေးနိုင်ဖို့အတွက်အလိုတော်ပြည့်ဆရာတော်ကရန်ကုန်မှာအကူအညီကယ်ဆယ်ရေးဌာနဖွင့်လှစ်လိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအိတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေပြစ်ခတ်မှုတွေမိရှုဖျက်ဆီးမှုတွေဖြစ်ပွားပြီးမှာတော့ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်အပိုင်းဝိုင်းကဒေသခံတွေဟာရင်းကြက်ရွာကိုထွက်ပြေးခိုလိုနေထိုင်နေကြတာပါဒီထဲမှာရခိုင်ပြည်မောင်တော်နဲ့ရသေးတောင်ကဒုက္ခတွေတစ်ထောင်နီးပါးဟာအလိုတော်ပြည့်ထုံးတော်ကြီးကျောင်းမှာခိုလုံနေတာယာယီလက်ခံပေးနေရတယ်ရှိနေတယ်လို့ဆိုပါတယ်ဒီအတွက်ရခိုင်ဒုက္ခတွေကိုအကူအညီပေးနိုင်ဖို့ကူညီကယ်ဆယ်ရေးဌာနကိုရန်ကုန်မှာဖွင့်လိုက်ပြီးဒုက္ခသည်တွေကိုအကူအညီပေးသွားမှာဖြစ်တယ်ဆိုပြီးအလိုတော်ပြည့်ဆရာတော်ကြီးရဲ့လက်ထောက်ကြရတော့အရှင်ကုမာရကအခုလိုမိန့်ပါတယ
်အခုဦးစင်းတို့မောင်တော်အလိုတော်ပြည့်ဆောင်မှာဟို400ကျော်ရှိတယ်ဒုက္ခသည်ပေါ့နော်တေးတောင်ဦးစင်းတို့အလိုတော်ပြည့်ဆောင်မှာဆိုလို့ရှိရင်400မိပါလောက်ရှိတာပေါ့ဆိုတော့အဲဒီဒုက္ခသည်တွေတော်တော်လောလောဆယ်မှာတာဝန်နေရအရာဖြစ်အကျမ်းမာရဲ့အတွက်အမလိုရတဲ့သူတို့စိတ်ခွင့်ရတယ်ဖြစ်ဖို့အတွက်ကိုတော့ဦးစင်းတို့လေးပေါ်လိုအပ်နေတာပေါ့နော်အော်ဒီတော့ဒီမင်းရနဲ့စားပြီးတော့ပါနော်ဒီခိုင်းစစ်ပိတ်တော်ဒုက္ခသည်များအတွက်ဆိုဦးစင်းတို့ရန်ကုန်မြို့တောင်မွေးပါနော်အလိုတော်ပြည့်ကျောင်းမှနေပြီးတော့ဒီတန်းပြပါဘူးသူမဆိုးဘူးပေါ့နော်လာရောက်ပြီးတော့ဒီတန်းနိုင်ပါတယ်ပေါ့
အခုဆိုရင်လက်ပတ်ဆက်တွေရေခက်ခဲနေတာကြောင့်ဒုက္ခသည်တွေကယ်ဆယ်ရေးလုပ်တဲ့အခါမှာမလွယ်ကူတဲ့အကြောင်းနဲ့လူသူအရောက်ပေါက်နေတဲ့နေရာကလူမှုအတော်များများကိုကယ်ထုတ်ဖို့ကခက်ခဲနေသေးဖြစ်တယ်လို့ဆိုပါတယ
်။ဒီတလောအနေနဲ့ဆိုရင်ဦးစင်းတို့ဒီအဖက်ပြီးမားတို့တမန်သားတို့တောင်ပြိုတို့အိုက်သာတင်ချင်းချောင်းတို့ချန်ပလင်တို့မကူရတော့ပေါ့လေ။အဲ့ဖက်တွေမှာဆိုလို့ရှိရင်ဟို transportation တွေကတိတ်မကောင်းဘူးပေါ့လေ။မကောင်းတဲ့အခါစရင်တော့တောလာဘူးတိတ်ခက်ခဲတာပါ။အဲ့တော့တက်မတော်နဲ့နေပြီးတော့ရေးလုံချင်းကြီးကတောပြီးတော့အကုန်လုံးဟိုသူတို့ကေထုတ်ပေါ့လေ။အဲ့တော့တချို့နေရာတွေကြာနေတော့လဲတောလာဘူးခက်ခဲရှိတယ်။လမ်းတွေမမိုက်တဲ့ဆောင်းသားကတော့တရားတွေကိုဖြည့်ဆည်းထားတာတော့မနေ့ကဆိုရင်ဟို900မိန်းမလာကလည်းဝိုင်းထားတာပေါ့ဒီနေနေရတာပေါ့အချက်ပဲသမားတယ်လေအဲ့လိုအဲ့ဒါကိုနေပြီးပြေဆုံးနေရတာပေါ့နော်ဆရာတက်ချက်တွေကတော့အများကြီးရှိနေတာပေါ့အဲ့တော့တချို့ကြားနေတော့လည်းလေဆိုင်ကျော်တို့အဲ့ဆက်ကလာတဲ့လူတွေအမောရဝတီတို့ရှိရင်အေးတို့အဲ့ဆက်ကလာတဲ့လူတွေကြားတော့ဦးစင်းတို့ကြောက်မှာတော့ခုံခုံပြီးတော့တောင်းဝင်ယူပြီးတော့ဆရာသမားတော့ဥဆောင်ပြီးတော့လုပ်ပေးနေတာပေါ့နော
်ဒီရတဲ့အပတ်ကစပြီးမောင်တော်ဒေသမှာရှိတဲ့ရဲတပ်ဖွဲ့ရဲ့ကင်းစခန်း20ကျော်ကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့ကြပြီးလူပေါင်း104ဦးသေဆုံးခဲ့ကြရတာပါဒီအတွက်နှစ်ဖက်အတိုင်းဝိုင်းတစ်ခုလုံးကရီးစက်ရမှာဖက်ပြေးခိုလုံနေကြရမှာတချို့ဒုက္ခသည်တွေကတော့ရခိုင်ဖုံးတော်ကြီးကျောင်းတွေမှာခိုလုံနေကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖက်ပြေးနေကြပါတယ်အခုချိန်ထိတော့ရခိုင်ပြည်နယ်အတွင်းမှာအင်ဂျင်မှုတွေမရှိသေးတဲ့အတွက်အရိဒေသမှာနေထိုင်သူတွေဟာသူတို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်